ဒီကနေ့ထုတ်သတင်းစာရဲ့မျက်နှာဖုံးမှာမိထီလာမျိုးနဲ့မိထီလာလွင်ပြင်တစ်ခုလုံးအစိမ်းရောင်လွင်ပြင်ဖြစ်ရမယ်ဆိုပြီးတော့သမရဦးသိန်းစိန်ရဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီဝင်တွေကြိုးစုံနေတဲ့ပုံနဲ့ဖော်ပြထားပါတယ်။ဒါပေမဲ့အထဲမှာကတော့ဒါမိထီလာမျိုးမှာပေါ့လေ။ဟလာဒီစိုက်ပျိုးရေးတိုးတက်အောင်မြင်ဖို့အတွက်ဒီစိုက်ပျိုးခင်းတွေနဲ့အတူအစိမ်းရောင်လွင်ပြင်ဖြစ်ရမယ်လို့ပြောပေမဲ့ဒီဓာတ်ပုံနဲ့ဟလာဒီစာသားတွေဟာကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုမဲဆွဲတာဆိုပြီးတော့လူလူကြားမှာအတော်လေးဝေဖန်ပြောဆိုနေကြတာရှိပါတယ်။ဆိုတော့ဒီဖော်ပြချက်နဲ့ပတ်သက်ပြီးဥစ္စာသက်ထွေးဘယ်လိုသုံးသပ်ပါလဲရှင်
။ကျွန်တော်လည်းဒီသတင်းကိုဖတ်ပြီးပါပြီ။အဲ့တော့ထူးခြားချက်ကအမြဲတမ်းပဲကျွန်တော်တို့တခါတည်းကမှကြီးမုံတဲ့မြမအလင်းနေရဒီလိုဒီသတင်းခေါင်းကြီးပိုင်းနေရကွဲလွဲလေးရှိပါတယ်။တပုံစံလည်းမဖြစ်ပါဘူး။ဒီမှာတော့ဒုဝပိုင်းသတင်းစာနှစ်ခုလုံးရဲ့ခေါင်းစဉ်ပါမက်ဒီလာလင်းမြင်တစ်ခုလုံးအစိမ်းအောင်လွှမ်းရမည်ဆိုပြီးတော့အောက်မှာတော့ကျန်းကျန်ဖွံ့ဖြိုးရေးပါတီကနိုင်ငံတော်သမ္မတနဲ့ကာဝေးဦးစီးချုပ်ကိုကြိုဆိုတဲ့ဓာတ်ပုံလေးကိုအကြီးအကျယ်ကိုထည့်ထားတယ်။ဒီလိုမျိုးထည့်ထားတာအတွက်ကြောင့်ကျွန်တော်တို့ဒီကြီးမုံတဲ့မြမအလင်းကကျွန်တော်တို့ပါတီပိုင်းမဟုတ်နိုင်ငံပိုင်းဖြစ်ပါတယ်။အဘိရောဒီသတင်းစာနဲ့ဆောင်တော့နိုင်ငံရဲ့ပြည်သူ့ပန္နာနဲ့လက်ပတ်နေတာဖြစ်ပါတာအတွက်ကြောင့်ကျွန်တော်တို့ကဆိုလို့ရှိရင်ပါတီတစ်ခုကိုနိုင်ငံပိုင်သတင်းစာတွေဖြစ်ပုဂ္ဂလိကပိုင်မီဒီယာတွေရောဖြစ်ဖြစ်ကျွန်တော်တို့အရန်တိတိတတ်တာပဲလိုက်ပြီးဤသားချင်းကတော့စာမျက်နှာချင်းဝင်တယ်မကြီးကျူးလို့ကျွန်တော်တို့ပြောလို့ရပါတယ်ဆိုတော့ဒီမှာကတော့ဒီလိုမျိုးတက်တည်တက်ကြရနဲ့ပြောဆိုနိုင်တဲ့အနေထားတော့မရှိဘူးထင်အောင်ထင်မှားပုံစံမျိုးကိုပဲတွေ့ရတယ်အထက်ရေက content မှာတော့ကျွန်တော်တို့ပါတီနဲ့ပတ်သက်ပြီးမဲဆွယ်တဲ့အကြောင်းအရာမပါဘူးဒါနိုင်ငံတော်သမ္မတကပြောထားပါတယ်ဆိုတော့ editorial editor တွေရဲ့ယူရချက်ကတော့ဒါတက္ကံမျိုးပါတီရဲ့လှုပ်ရှားမှုတစ်ခုကိုသွယ်ဝိုက်ပြီးတော့တနင်္ဂနွေကပြည်သူလူထုတွေကိုအသိပေးလိုက်တယ်လို့ကျွန်တော်တို့အနေနဲ့ကြေဆာပြစ်ပြပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းသမရဦးသိန်းစိန်ကဒီအပိုင်းတွေအတွင်းပေါ့နော် data ဖွံ့ဖြိုးရေးဆိုပြီးထွက်နေတဲ့ key တွေမှာ data ကန်တွေကြိုးစိုးဆိုပေမဲ့အများစုကတော့ဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီအဝတ်အစားတွေအလံတွေအုတ်ထုတ်တွေနဲ့ဟိုကြိုးစိုးကြတဲ့ပုံတွေကိုတွေ့ပါတယ်ဒါကြောင့်မို့ဒီခီးစဉ်ဟာသမရဟာပေါ့လေဒီပါတီအတွက်မဲဆွယ်စည်းရုံးရေးဆိုပြီးတော့လည်းပြောဆိုနေတာရှိပါတယ်ရှင်ဥစော်သက်ထွေးရောဒီဘယ်လိုမြင်ပါလဲရှင်
ပါတီအတွက်နဲ့နိုင်ငံတော်တွေ့တဲ့ရောထွေးပြီးတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းမသိပဲနဲ့ misinformation မျိုးဖြစ်စေပါလေ။ဒါကြောင့်မို့လို့ဒါတွေနဲ့ပတ်သက်လို့တော့သက်ဆိုင်ရာတာဝန်ရှိသူတွေကဒါကိုဥပဒေကိုလိုက်နာပြီးတော့မှကျွန်တော်တို့ဟိုတိတိကျကျလုပ်တင်တယ်လို့ထင်တယ်။အထူးသဖြင့်တော့အခုလို့ဟိုနိုင်ငံပိုင်လုပ်ငန်းတွေနိုင်ငံပိုင်ခွင့်ရေးတွေကိုအသုံးပြုပြီးမှပါတီအတွက်မဲဆွယ်မှုပြုခြင်းဟာဒါမဲ့ကျွန်တော်တို့2005ကျွန်တော်တို့မှရှိရနေအထူးရေကောက်ပွဲဟာတရားမျှတမှုရှိမှရှိဆိုတဲ့အချက်ကိုကျွန်တော်တို့ထိခိုက်စေနိုင်တယ်နံပါတ်1ကနံပါတ်2ကဒီလိုမျိုးလောက်ကန်နေတာတကယ့်ကိုအနိုင်ရရှိတဲ့ကျွန်တော်တို့အဖွဲ့အစည်းအနိုင်ရရှိတဲ့ပါတီကိုလက်ရှိအာဏာရှိသူအင်အားစုတွေအာဏာရှိသူအဖွဲ့အစည်းတွေအနေပြီးတော့ဥပဒေအတိုင်းချောချောမွေ့မွေ့ကျွန်တော်တို့အာဏာလွှဲပြောင်းပေးနိုင်ဖို့ရောလုံနိုင်ပလားဆိုတဲ့ကျွန်တော်တို့ပေးဖို့နေပုံမူပြီးတော့အကြီးမြင့်မှာမှာပေါ်ထွက်လာနိုင်ပါတယ
်ဟုတ်ကဲ့ဒီလိုအချက်လက်တွေကြောင့်လက်ရှိကြက်ခိုင်ဖွံ့ဖြိုးရေးပါတီဟာပြည်သူ့ဗန္နာနဲ့မဲဆွယ်စည်းရုံးဓာတ်တွေလုပ်နေတယ်လို့ဆိုလိုတဲ့သဘောလားရှင
်အခုတန်းကတော့တွယ်ဝိုက်ပြီးတော့ကျွန်တော်တို့ဟိုမဲဆွယ်တဲ့သဘောတက်ရောက်ပါတယ်ဒါပေမဲ့ဟိုဥရေကြောင်းရကျွန်တော်တို့တရားလေးလာကြည့်တော့ဒါဥရေနဲ့ညီညွတ်တာမျိုးတော့ဖြစ်ချင်းလည်းဖြစ်မှာပါဒါပေမဲ့ကျွန်တော်တို့ editorial sense အနေနဲ့ကြည့်တော့ဒါကတော့တွယ်ဝိုက်ပြီးတော့မဲဆွယ်တယ်လို့ပဲကျွန်တော်ခံစားရပါတယ
်ဟုတ်ကဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလည်းထုတ်ပြန်ထားပါတယ်ဒီရွေးကောက်ပွဲမှာပေါ့နော်သတင်းမီဒီယာအနေနဲ့ဖက်လိုက်ပြီးရေးသားတာတွေမလုပ်ရဘူးလို့ပြောတယ်ဒါပေမဲ့အခုလိုဟလာအစိုးရပိုင်းသတင်းစာတစ်ခုရဲ့ဒီရေးသားမှုတွေဟလာတမရရဲ့ဦးနာလူဒေတာဖွံ့ဖြိုးရေးလို့ပြောပေမဲ့ဟလာချက်ခိုင်ဖွံ့ဖြိုးရေးပါတီအဝတ်အစားတွေနဲ့ဒီအလံတွေနဲ့ဟလာကြိုးစုံနေတဲ့အနေအထားတွေဟာခုနကဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အချက်နဲ့ကိုက်ညီပါမလားရှင်ဥစ္စာသက်ထွေးဘယ်လိုသုံးသပ်ပါလဲရှင
်မကိုက်ညီပါဘူးအမှန်တကယ်ကတော့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့တိုင်းပြည်ရဲ့ဥရေဒီယာဆိုလို့ရှိရင်ပါတီကနေပြီးတော့မှကျွန်တော်တို့ဒီအစိုးရခွဲရဲခုပြောရတော့ပါတီရဲ့လုပ်ငန်းတာဝန်တွေမဆောင်ရအောင်ဆိုတော့ကျွန်တော်တို့ကန့်တတ်ချက်တွေရှိပါတယ်။အခုတော့ကျွန်တော်တိုင်းဒီမှာဒီအစိုးရဘက်ကိုရောက်သွားတဲ့အခါမှာအစိုးရလုပ်ငန်းနဲ့ပါတီလုပ်ငန်းကိုရောထွေးပြီးတော့ဆောင်ရွက်တာမျိုးတွေရှိသလိုမဲဆွဲတဲ့အခါမှာလည်းရောထွေးပြီးတော့လက်ရှိပေးထားတဲ့အခွင့်အရေးနဲ့အာဏာကိုအသုံးပြုပြီးတော့မဲဆွဲတာမျိုးတွေလည်းဒီနေ့ထိတွေ့နေရတော့မယ်။ဒါတွေအားလုံးကဘယ်မှာရိုက်ခတ်နိုင်လဲဆိုတော့နိုဝင်ဘာ10ရက်နေ့ယူကော့ပွဲကိုရိုက်ခတ်နိုင်တယ်။ဒီပေါက်ပွဲရဲ့အနိုင်ရှုံးတွေကိုရက်ခတ်နိုင်တယ်ရွေးကောက်ပွဲမှာပြည်သူတွေရဲ့သဘောထားဆန္ဒတွေကိုရက်ခတ်နိုင်တယ်အထူးသဖြင့်ကတော့ကျွန်တော်တို့စိုးရိမ်ဆုံးကတော့ကျွန်တော်တို့ဒီရွေးကောက်ပွဲရဲ့အခြေအနေနဲ့အနိုင်ရှုံးတွေက1990ကဖြစ်မျိုးကျွန်တော်တို့ပြန်မသွားရပါပဲ1990ကလို့ပြန်ဖြစ်မယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ကအဲ့တော့လည်း20နောက်ကြာပြီမှာ2010မှာရွေးကောက်ပွဲနဲ့အစိုးရတရားကိုပြန်ပြောင်းလိုက်ရတယ်နောက်ဒီပုံစံနဲ့ကျွန်တော်တို့ကျေကစားတဲ့တကယ် player တွေကကျွန်တော်လူဟောင်းနေဖြစ်နေခါကျတော့အရင်ပုံစံမျိုးဖြစ်သွားမှာဆိုရင်ပါဒါအားလုံးကိုနိုင်ငံရေးသမားတွေရောပြည်သူတွေရောနောက်ပြီးနိုင်ငံရေးလေးတာတုံးသက်တွေရောတိကျသဘောပေါက်နားလည်ဖို့တင်ပါ
ဥစ္စာသက်ထွေးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်